တော်ရရှိမြခင်ခရိယံဆိုပြီးခရစ်တော်ရဲ့ဒေသနာမှာပါပဲကျူးလွန်တဲ့သူဟာဖျားရှင်ကိုမသိတဲ့သူခရစ်တော်ရဲ့ဒေသနာမှာတည်တဲ့သူသည်သာလျှင်အဖခမည်းတော်ဖျားနဲ့သားတော်ဖျားကိုသိတဲ့သူအဲ့ဒီတော့ခရိယံဆိုပြီးခရစ်တော်ရဲ့ဒေသနာတော်မှာပါရင်အိမ်မှာလက်မခံနဲ့တဲ့မင်္ဂလာပါလို့နှုတ်မဆက်နဲ့လို့အတိအလင်းအထင်ရှားဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ဆန့်ကျင်ရေးသမားအန်တီခရစ်တွေကိုလက်ခံပြီးမင်္ဂလာပါလို့နှုတ်ဆက်မိရင်ဘာဖြစ်မလဲလဲ။ရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။သင်သိရတော့တမန်ကျမ်းရဲ့မိတ်ဆွေတော်တဲ့ရှင်အပေါင်းတို့သမာတရားဆိုတဲ့အဖဖရာသခင်နှင့်အတူအစအဦး၌ပင်တည်ရှိခဲ့သောတရားအနန္တကာလဆိုတဲ့အဖ၏အသက်ရှိခြင်း၌ပင်လျှင်ပူတွေ့တည်ရှိခဲ့ပါသောတရားအဖဖရာသခင်ကိုတော်တိုင်ပင်ဖြစ်တော်မူသောတရားဟာချစ်ချင်းမေတ္တာတော်ရဲ့အထက်မှရှိတယ်ကျွန်တော်ကျမတို့ရဲ့ယုံကြည်သူလူအဖွဲ့အစည်းအတွင်းမှအချင်းချင်းချစ်ကြရမည်ဆိုတဲ့ပြည့်ညတ်တော်ကိုခြားထားပေးခဲ့ပါသောသခင်သည်သမတရားအဖြစ်လူအဖွဲ့အစည်းကိုထိမ့်ချုပ်ထားသလိုသူ၏ချစ်ချင်းမေတ္တာတော်သည်လေသမတရား၌ဘောင်းအကန့်အသတ်ဖြင့်တည်ရှိနေခြင်းဖြစ်တယ်ဆိုတဲ့အချက်တွေးကိုအခုကျွန်တော်လေ့လာနေကြစေဖြစ်တဲ့ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့ဤဒန်းမှာကလေးကကျွန်တော်ဖော်ပြပေးခဲ့ကြပြီးပြီဖြစ်ပါတယ်အဲ့ဒီလိုချစ်ချင်းမေတ္တာတော်သည်အမျက်ဆုံးဖြစ်သည်ဆိုတဲ့ကြားတဲ့ကချစ်ချင်းမေတ္တာတော်ကိုဘောင်းတစ်ခုနဲ့ကန့်သတ်လိုက်တဲ့အခါကျတော့ချစ်ချင်းမေတ္တာကိုကျွန်တော်တို့ကပော့ပြက်ပြက်လောက်ရများရောက်နေလေသလားမဟုတ်ဘူးကြံအကိုအကာပေါင်းမြောက်များစွာနဲ့ကျွန်တော်တို့တင်သိရသောသမာကျမ်းဟာလူရင်းကိုရောက်အောင်အထက်ထက်အနီနီရှင်းပြခဲ့ပြီးပြီဖြစ်ပါတယ်ငါသည်လံခยีဖြစ်၏သမာတရားလည်းဖြစ်၏အသက်လည်းဖြစ်၏ဆိုတဲ့သခင်ဟာချစ်ချင်းမေတ္တာတော်လည်းဖြစ်တော်မူ၏ဆိုပြီးတော့နှုတ်ကပတ်တော်ဟာအခိုင်အမာဖော်ပြထားတယ်တစ်ချိန်တည်းမှာအဲ့ဒီချစ်ချင်းမေတ္တာဆိုတာကိုမိုးများရွာချတယ်လို့ရွာချပြီးတော့လူသားတွေကိုအပြစ်များလွတ်ကုန်ကြစေသတည်းရဲ့လို့လှုပ်ခြင်းမဟုတ်ကေတင်ချင်းဂျေစုနဲ့ဂယုနာတော်ဆိုတဲ့အပြစ်လူပေါင်းအပေါ်မှာတမန်တော်နဲ့အညီဖြစ်ထွန်းလာသောမေတ္တာနှင့်ခံစားချက်ကြောင့်ကေတင်တယ်အဲ့ဒီလိုကေတင်ချင်းပြုရမှာလေချစ်ချင်းတစ်ခုတည်းသာလျင်မဟုတ်သူဤဖြောက်မှတ်ခြင်းသူဤသင်ရှင်းခြင်းသူဤတရားစီရင်ပိုင်ခွင့်ရှိခြင်းအဖြစ်သားလျင်လူအပြစ်တရားနှင့်ဖျားဇာတိအသွေးတော်နှင့်ဖလေခြင်းသာလျင်ဖြစ်တယ်။ဒီအခါမှာဒီလိုဖြောက်မှတ်၍အပြစ်နှင့်ကင်းလွတ်ရသောလူသားတို့ဘက်မှလေယုံကြည်ခြင်းဆိုတဲ့တရားနဲ့ဒီဖျားပေးစုကြည်စုတနည်းဆိုရင်ကယ်တင်ခြင်းအခွင့်ဒူးဆိုတာကိုခံယူရရှိခြင်းဖြစ်တယ်။အဲ့ဒါဟာအဖဖျားသခင်ဤမပြတ်နိုင်သောသမာတရား။ဒါကြောင့်မို့လို့လေရှင်ယောဟန်ဩဝါဒစာဤချစ်ချင်းမေတ္တာအဓိကဆိုတဲ့အထက်ကချစ်ချင်းတရားကိုဗယံပရာချစ်ချင်းမေတ္တာဘုံဘောလောချစ်ချင်းမေတ္တာရဲ့လို့မခံယူကြရလေအောင်အခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာထိမ့်ညှိပေးသွားလိမ့်မယ်။နည်းနည်းစွာစင်ကျင်တုံတရားထားပြီးတော့ဝိညာဉ်ခွန်အားများပွားများအောင်သွန်သင်ပေးသွားလိမ့်မယ်ဆိုရကိုကျွန်တော်အနေနဲ့အတိတ်သင်ခန်းစာတွေမှာဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။ဒီကနေ့အဖို့မှာဆိုရင်တော့တမန်တော်နှင့်ညီညွတ်သောအသက်တာဤသယုံဆိုရဟာဘယ်လိုဖြစ်ရမယ်ဆိုရကိုရှင်ယောဟန်ဆက်လက်ဖော်ပြပေးသွားတော့မှာပါ။ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်၏အငယ်၉ကိုစတင်နားဆင်လိုက်ကြပါစို့ခရစ်တော်ဤဒေသနာ၌မတီးဘဲလွန်ကျူးသောသူမည်သည်ကဘုရားသခင်ကိုမသိခရစ်တော်ဤဒေသနာ၌တည်သောသူသည်ခမည်းတော်နှင့်သားတော်ကိုသိ၏အထက်ကကျမ်းတွေမှာတုန်းကအန်တီခရစ်တီဟုသောခရစ်တော်ဆန့်ကျင်ရေးဝါဒီတွေကိုသတိပြုကြဖို့မိစ္ဆာဝါဒီတွေကိုရှောင်ကျဉ်ကြဖို့ဆိုပြီးတော့သတိပေးခဲ့ပြီးပါပြီလေပြတ်တတ်သောသူများတို့ဟာဤလောကတဲကိုဝင်ကြပြီတဲ့ဒါဟာအထိတ်လန့်သတိပေးလိုက်ခြင်းပဲပေါ့အဲ့ဒီလေပြတ်တတ်သောမိစ္ဆာဝါဒီလူတွေအပြင်ငါတို့တမန်တော်များတိဆောက်ခဲ့တဲ့မင်းတို့အသင်းတော်တွင်ပျောက်ပြဲ့မှုတွေရင်းရိုင်တွေ့ဝေမှုတွေပြိပက္ခတွေဖြစ်မှာကိုငါတို့စိုးရိမ်တယ်ငါတို့ကိုယ်တိုင်ပါဝင်တိဆောက်ပေးခဲ့တဲ့ယုံကြည်ခြင်းတရားဟာခရစ်တော်အပြင်ပြည့်ဝစုံလင်စေမိတရားဖြစ်တဲ့အတွေ့သူစုံလင်ခြင်းအကျိုးပြည့်ပြည့်သွားမှာကလေးငါတို့စိုးရင်တယ်ကိုကိုကိုသတိပြုကြပါအဲ့ဒီအန်တီခရစ်နဲ့သူ့အဆွဲအပွားတွေကြောင့် အသင်းတော်များယုံကြည်သူများအတွေ့ဖောက်ပြန်ပျက်စီးလမ်းလွဲမှားကိုစိုးမိပါ रे ဆိုတဲ့အချက်တွေကိုကျွန်တော်ကြားနာခဲ့ကြပါ रे အခုအချိန်မှကျတော့အဲ့ဒီအန်တီခရစ်အဲ့ဒီမိစ္ဆာဝါဒီအဲ့ဒီခရစ်တော်ဆန့်ကျင်ရေးသမားတို့ရဲ့ကြောက်ခမန်းလိလိဝိသေသလက္ခဏာကြီးတွေကိုဖော်ပြပေးလိုက်ပါ रे ကိခရစ်တော်ဤဒေသနာ၌မတည်နှစ်ခရစ်တော်ဤဒေသနာကိုလွန်ကျူ၍သုံးဖျားသခင်ကိုမသိကြဘူးတဲ့ဒါတွေအကုန်လုံးကအလေးနဲ့သတိထားပြီးတော့စဉ်းစားရမယ့်အချက်တွေဖြစ်ပါတယ်တိခရစ်တော်ဤဒေသနာ၌မတီးဆရာဟာဒေသနာကိုသိလျက်နှင့်ပင်မတီးကြီးခြင်းဖြစ်ပါတယ်နှိဒေသနာကိုလွန်ကျူးတယ်ဆရာဟာတမန်တော်နှင့်အစဉ်ဆန့်ကျင်ဘက်ပြုလုပ်၍တော်လှန်ခြင်းမှောက်လှန်ဖြစ်စီခြင်းဖြစ်ပါတယ်သုံးဖျားသခင်ကိုမသိဆရာဟာဖျားသခင်မရှိဆိုတဲ့အဖြစ်ကိုမရောက်ရောက်အောင်သူတို့ပြုလုပ်နေကြခြင်းကိုဆိုလိုပါ रे ဖျားသခင်ကိုအစားထိုးပြီးတော့ကိုးကွယ်မှုဖောက်ပြန်အောင်သူတို့ဥဆောင်ပြုလုပ်နေကြတာကိုဆိုလိုခြင်းဖြစ်ပါ रे အန်တီခရစ်ဆိုတဲ့ဝါဟာရတဲ့ကအန်တီခရစ်ဆိုတဲ့ဝါဟာရတဲ့ကအန်တီဆိုတာကိုကကြီးဆန့်ကျင်ဘက်ပြုလုပ်ခြင်းခခွေအတုအပပြုလုပ်အစားထိုးခြင်းဆိုတဲ့အဓိပ္ပာယ်နှစ်မျိုးရှိတဲ့အကြောင်းကိုကျွန်တော်အကြိမ်ကြိမ်ရှင်းပြပေးခဲ့ပြီဖြစ်ပါ रे မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်မှာတုန်းကဆိုရင်အခန်းကြီး1အငယ်1ကနေ6အရာအခုလိုကျွန်တော်တွေ့ကြရပါ रे ခြေသားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းငှာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟူသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏ထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညတ်တော်တို့ကိုစောင့်ရှောက်လျင်သိရသည်ထိုသခင်ကိုငါသိ၏ဟုပညတ်တော်တို့ကိုမဆောင်ဘဲလျက်ဆိုသောသူသည်မှုသာကိုသုံးသောသူဖြစ်၏ထိုသူ၌သစ္စာမရှိထိုသခင်ဤစကားတော်ကိုနားထောင်တော်သူမည်သည်ကဘုရားသခင်ကိုချစ်ချင်းမေတ္တာနှင့်အမှန်ပြည့်စုံ၏ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသူအားဖြင့်သိရကြ၏ထိုသခင်၌ငါတည်၏ဟုဆိုသောသူသည်ထိုသခင်ကျင့်တော်မူသည်ဤသူကျင့်ရမည်တဲ့မိတ်ဆွေလူသားဇာတိပဂရိအယအပြည့်နှင့်ဘသူမှမကင်းနိုင်ဘူးဒါမဲ့ဖြောင့်မတ်တော်မူသောသခင်၏ချစ်ချင်းမေတ္တာတော်အားဖြင့်လူသားတိုင်းဟာအပြစ်ဖြေစရာအကြောင်းဧကန်အမှန်ရှိနေတယ်။ထိုသခင်ဟာချစ်ချင်းမေတ္တာတရားနဲ့ပြည့်စုံတဲ့အတွက်သူ့ကိုယုံကြည်ခြင်းသူ၏သမာတရားတို့ကိုကျင့်ဆောင်ခြင်းအားဖြင့်ကယ်တင်ခြင်းကျေးဇူးကိုလူသားတိုင်းရရှိနိုင်တယ်ဆိုတာကိုရှင်းလင်းပြတ်သားစွာဖော်ပြထားပါတယ်။အဲ့ဒီအခြေခံယုံကြည်ချက်ကိုလွန်ကျူးခြင်းဟာသမာတရားကိုလွန်ကျူးခြင်းပဲဖြစ်တယ်။ဘုရားသခင်ကိုမလိုအပ်ဘူးကိုနီကိုဟန်နဲ့ပဲဖြစ်ဖြစ်အခြားအစာထိုးယုံကြည်ကိုးကွယ်မှုတွေနဲ့ပဲဖြစ်ဖြစ်အပြစ်ဒုစရိုက်တွေကိုအောင်မြင်ကျော်လွှားနိုင်တယ်ဆိုပြီးတော့အခြေခံယုံကြည်ချက်ကိုပြည့်ပြည့်အောင်လှုပ်ချင်းဟာလေဖျားသခင်ကိုမသိခြင်းပဲဆိုပြီးတော့ဖော်ပြလိုက်ပါလေမိတ်ဆွေအပေါင်းတို့ဒါကြောင့်မလို့အခုတမန်တော်ကြီးရှင်ယောဟန်ကနေပြီးတော့အဲ့ဒီအခြေခံယုံကြည်ချက်ကိုအခိုင်အမာကာကွယ်ပေးလိုက်တာကတော့ထိုးဒေသနာတော်မှာတည်သူဟာခမည်းတော်နဲ့သားတော်ကိုသိ၏ဆိုတဲ့အချက်ပဲဖြစ်လာပါလေမှန်ပါလေကေတင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဖော်ပြခဲ့တဲ့အချက်ကိုရှင်ယောဟန်ခရစ်ဝင်ကျမ်းထဲမှာအခုလိုကျွန်တော်တွေ့ခဲ့ကြပြီးသားလည်းဖြစ်ပါလေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်44မှ46ယေရှုကလည်းငါကိုယုံကြည်သောသူသည်ငါကိုသာယုံကြည်သည်မဟုတ်ငါကိုစေလွှတ်တော်မူသောသူကိုယုံကြည်၏ငါကိုကြည်မြင်သောသူသည်ငါကိုဆေလွတ်တော်မူသောသူကိုကြည်မြင်၏ငါကိုယုံကြည်သမျှသောသူတို့သည်မှောင်မိုက်၌မနေစေခြင်းဟာငါသည်အလင်းဖြစ်လျက်ဤလောကသို့ကြွလာပြီတဲ့ဒါရင်မကသေးပါဘူးသူရဲ့လူသားတိဘဝဟာကေတင်ရှင်တရားအတွေ့အသေးခံခြင်းရှင်ပြန်ထမြောက်တော်မူခြင်းကောင်းကင်ဘုံကိုပြန်လဲတက်ကြွခြင်းတို့ရဲ့နောက်မှာသူဟာကျွန်တော်အတွက်ဖန်ရှင်သောဝိညာဉ်တော်ကိုခြားထားပေးခဲ့မယ်။တနည်းအားဖြင့်ခမည်းတော်သားတော်ဖန်ရှင်သောဝိညာဉ်တော်အဖြစ်လူအဖွဲ့အစည်းကြီးတစ်ခုလုံးအတွက်သမာတရားကိုခြားထားပေးမယ်ဆိုတာဟာလေကိုတော်တိုင်ဖော်ပြခဲ့တဲ့သစ္စာတရားတွေပဲဖြစ်ခဲ့ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14ရဲ့အငယ်23မှ26အတွင်းမှာအခုလိုတွေ့မြင်နိုင်ပါတယ်။ယေရှုကလည်း ငါကိုချစ်တော်သူသည်ငါစကားကိုနားထောင်လိမ့်မည်ငါခမည်းတော်သည်ထိုသူကိုချစ်တော်မူသည်ငါတို့သည်လည်းသူစီတို့ကြွ၍နေရာချမည်ငါကိုမချစ်တော်သူသည်ငါစကားကိုနားမထောင်သင်တို့ကြားသောစကားသည်ငါစကားမဟုတ်ငါကိုဆေလွတ်တော်မူသောခမည်းတော်၏စကားတော်ဖြစ်၏ငါသည်သင်တို့နှင့်အတူရှိစဉ်တွင်ဤစကားကိုပြောခဲ့ပြီခမည်းတော်သည်ငါအဲ့အတွက်ကြောင့်ဆေလွတ်တော်မူသောဥပစ္စေဆရာကြီးဟုသောတန်ရှင်သောဝိညာဉ်တော်သည်သင်တို့အားခသိန်းသောအရာတို့ကိုပြသသွန်သင်တော်မူ၍ငါပြောခဲ့သမျှသောစကားတို့ကိုမှတ်မိသောဉာဏ်ကိုသင်တို့အားပေးတော်မူမည်တဲ့မိတ်ဆွေအပေါင်းတို့ခမညာအားလုံးကိုခြုံငုံသုံးသပ်ကြည့်ပါဒါဟာအလင်းတရားဖြစ်တယ်သမာတရားလေးဖြစ်တယ်အဖက်ရှင်ချင်းတရားလေးဖြစ်နေပါလေအဲ့ဒီတရားဒေသနာတို့ကိုလွန်ကျူးနေတဲ့လှဲ့ပြားတတ်သောစာရမဏေယေရှုခရစ်ကိုညင်းပယ်နေသောအန်တိခရစ်တို့ကိုကျွန်တော်ဟာဘယ်လို့မှချစ်လို့မရနိုင်ပါဘူးသူတို့ကိုချစ်လိုက်မိတာနဲ့တပြိုင်နက်သစ္စာတရားဟာကျွန်တော်နဲ့ကင်းလွတ်သွားရမယ်ဆိုတာကိုကျွန်တော်နားလည်နိုင်လောက်ပါပြီဟုတ်ပါတယ်အမှောင်တဲကနေရယူခဲ့ရတဲ့အလင်းတရားကိုခံယူထားပြီးမှအလင်းရောင်အောက်ကနေအမှောင်တော်တဲကိုတခါပြန်ဝင်သွားကြရပါလိမ့်မယ်။တမာတရားနဲ့ကင်းဝေးသွားကြရပါလိမ့်မယ်။ရှင်ယောဟန်ဩဝါဒစာဒုတိယစာဆုံးအခန်းကြီး1အငယ်17ထိုဒေသနာမပါသောသူသည်သင်တို့ထံသို့လာလျင်သူကိုသင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်။ gain ပြတ်လိုက်တာမှနော်တိကနေနေတာပဲ။ရှင်းနေတာပဲမဟုတ်ဘူးလားအတော်ကြီးကိုပြင်းပြင်းထန်ထန်ပိတ်ပင်လိုက်ခြင်းဖြစ်တယ်တားမြစ်လိုက်ခြင်းဖြစ်တယ်ဆိုတာကိုတွေ့ရပါတယ်မိ쇠အပေါင်းတို့ဒီဩဝါဒစာဟာမိခင်ကြီးတယောက်ကနေတဆင့်အိမ်တောင်စုတစ်ခုစီတို့ဥတီတာဖြစ်နိုင်တယ်လို့အသင်းတော်တစ်ခုကနေတဆင့်အသင်းတော်ဝင်ယုံကြည်သူတွေကိုရည်ညွှန်းတာလည်းဖြစ်နိုင်တယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီနော်ကျမ်းကြီးရဲ့အစမှားကလေးကအငယ်1နဲ့2တို့အရာအခုလိုကျွန်တော်ကြားနာခဲ့ကြပါရယ်အဖက်ကြီးသူသည်မြတ်သောသခင်မကို၎င်းသားသမီးတို့ကို၎င်းကြားလိုက်ပါ၏ငါတို့၌တည်၍ငါတို့တွင်အစင်မပြတ်ရှိလက်တန်သောသမာတရားကြောင့်ငါမှဆ၍သမာတရားကိုတည်သောသူအပေါင်းတို့သည်သခင်မနှင့်သားသမီးတို့၌မှန်ကန်သောချစ်ချင်းမေတ္တာရှိပါ၏တဲ့အင်္ဂလိပ်လိုကတော့ unto the elect lady and her children ဆိုတာနဲ့ပတ်သက်လို့လေelector အမည်ရှိ greek မိခင်ယုံကြည်သူတယောက်စီကိုဖြစ်ခြင်းဖြစ်မယ်ဓမ္မမဟုတ်ရင်လည်းအသင်းတော်ကိုနန်စားပြုထားတဲ့မြတ်သောသခင်မဖြစ်ကောင်းဖြစ်နိုင်တယ်ဆိုတာကိုလည်းကျွန်တော်တို့တင်ပြပေးခဲ့ပါပြီဘယ်ဟာပဲမှန်မှန်ဘယ်ဘက်ကပဲကြည့်ကြည့်ပုဂ္ဂိုလ်ကြီးဆန်းဆန်းရေးလိုက်တဲ့ဩဝါဒဖြစ်နေတယ်ဆိုတာအမှန်မိသားစုဩဝါဒဆိုတဲ့ဘောင်းနဲ့လည်းအရှင်းမကင်းလွတ်သောဩဝါဒဆိုတာကိုကျွန်တော်တို့နားလည်ထားဖို့လိုပါတယ်အခုဆိုရင်လေရှင်ယောဟန်ရဲ့အမှားဆင့်သန်းဟာမိသားစုအလွန်ဆန်တယ်ဆိုတာကိုဆက်ပြီးတော့မြင်နိုင်ပါတယ်ဒီမိသားစုဒီအသင်းတော်ဟာမျက်နှာများလွန်နေလေသလားခရစ်တော်ရဲ့အမည်နာမကိုဖော်ဖော်တိတိကလေးပြောပြီးတော့ကိုယ်စီလာသမျှသောလူတွေကိုအယံကာယောဧသေဝုပြုဟောကျင်တာဟောပြောကျင်တာပြောကြိုက်တယ်လို့နေစေသတည်းဆိုပြီးတော့အိမ်ဦးခန်းမှာတင်းတင်းပြီးတော့ထမင်းကြွေးနေလေသလားစသည်စသဖြင့်စဉ်းစားเสียအချက်တွေအများကြီးပေါ်ထွက်လာပါ रे ဟုတ်ပါ रे ဒီအကြောင်းတွေကိုတမန်တော်ကြီးသတင်းရရှိထားပြီးဖြစ်တယ်အသင်းတော်ကမခံကျင်တဲ့လူတစုကနေပွားစီပွားစီတွေလှုပ်လာကြပြီလားဒါမှမဟုတ်ရင်လည်းအသင်းတော်ကောင်းစီစည်းဝေးတွေမှာထွက်ပေါ်လာတဲ့အသံပလန်တွေအရရိတ်စားမိလာရလေသလားဒါတော့ကျွန်တော်အသေးစိတ်မပြောရပါဘူးစံစာမှာလည်းအသေးစိတ်ဖော်ပြမထားပါဘူးဒါပေမဲ့ဘယ်ကမှအသံမထွက်သည့်တိုင်အောင်လေအဖဖရားသခင်ကတော့မသိပဲပဲလို့မှမနေပါဘူး။ဖရားသခင်သိပြီဆိုရင်လေတမန်တော်တို့ကနေတဆင့်ဖရားသခင်ဗျာဒိတ်ပြုတ်ကိုပြုတ်ရတော့မှာအမှန်သာလျှင်ဖြစ်ပါလေ။ပရောဖက်လူလေဗာလံရဲ့အကြောင်းကိုမိတ်ဆွေတို့မှတ်မိကြသေးတယ်လို့ကျွန်တော်ထင်ပါတယ်။တောလေရာကြံတဲ့ကနာမည်ကျော်ပရောဖက်ဗာလံပေါ့။ဖရားသခင်ကတစ်ချက်လွတ်အမိန့်ထုတ်ပြီးပြီ။မင်းဣသရေလလူမျိုးကိုသွားပြတော့ချိန်စာမဆိုရဘူးမချိန်စဲရဘူးတဲ့။အဲ့ဒီလိုတားမြစ်တဲ့ကြားတဲ့ကပဲဘာလဲဘယင်းရဲ့လက်ပတ်သကားတွေကိုတွေ့တဲ့အခါကျတော့အဲ့ဒီပရောဖက်လူလေဘာလန်ဟာတရေတွေကြပြီးတော့စိတ်ထဲကဖောက်ပြန်တယ်။တရေလောက်စောင့်ကြည့်အောင်မဗျာ။ဘုရားသခင်ကများနောက်ထပ်တစ်ခုခုပြောအောင်မလားမသိဘူးဆိုပြီးတော့အဲ့ဒီမောဘရန်သူတက်တွေနဲ့ခྱི་ထွဲပြီးတော့ကလိန်ဂျုံလှုပ်ဖို့စဉ်းစားမိတယ်။ အမှန်ကတော့ဘုရားသခင်ကအမိန့်ချပြီးပြီဥစ္စာဘလို့အချိန်ဆွဲနေဖို့လို့တလေအခုတော့မဟုတ်ဘူးနော်ဖောက်ပြန်ပြီးတော့ဥတူတူလုတ်ခဲ့တဲ့သဘောပေါ့ဒါပေမဲ့အဖဘုရားသခင်ကိုအဲ့ဒီလိုတပိုက်ရိုက်လို့ဘယ်လို့ပြီးတော့ဖြစ်နိုင်ပါမလို့လမ်းမာရင်သူတတလုံးစီးလားရိုက်လာနှက်လာတဲ့မြဲပါးစပ်ကနေပြီးတော့လူစကားတွေထွက်ပြီးတော့ဘာလန်ကိုသတိပေးခဲ့တယ်ဆရာကိုတောလဲ့ရကျန်းဒီမှာကျွန်တော်တွေ့ရပြီးသားဖြစ်ပါတယ်တောလဲ့ရကျန်းအခန်းကြီး22ထဲမှာဒီအချက်ဒီပါဝင်ပါတယ်ညအချိန်၌ဘုရားသခင်သည်ဘာလန်ရှိရာသို့လာ၍ထိုလူတို့သည်သင်ကိုခေါ်ခြင်းငှာလာလျင်သူတို့နှင့်အတူထ၍လိုက်လော့တို့ရာတွင်ငါမှားထားသမျှအတိုင်းသာပြုရမည်ဟုမိန့်တော်မူ၏ဘုရားသခင်ကသေချာမှားတယ်နော်ငါမှားထားသမျှအတိုင်းသာပြုရမည်တနည်းအားဖြင့်ဣသရေလလူမျိုးတွေကိုတွားပြီးတော့မကြိမ်စဲနဲ့ဆိုတဲ့အသေးပဲဒါပေမဲ့ဘာလန်ကတော့အဲ့ဒီဘာလက်ဘရင်ပေးတဲ့လက်ပတ်တကာတွေကိုကြည့်ပြီးတော့တည်ရတမျှများကြပြီးတော့ဒီလက်ပတ်တကာတွေကိုလိုချင်တာနဲ့ပဲအဖဘုရားသခင်အမိန့်တော်ကိုဖီဆန်းဖို့ကြံစီခဲ့တယ်အဲ့ဒါနဲ့ပဲအဲ့ဒီမောဘလူမျိုးတွေနဲ့လိုက်သွားတဲ့လမ်းမှာသူ့မြဲကနေပြီးတော့သူ့ကိုဘယ်လိုပြောခဲ့တယ်ဆိုတာကိုဆက်ပြီးတော့ကြည့်ကြပါမြဲပြီလေထာဝရဘုရားကြီးကောင်းကင်တမန်ကိုမြင်ပြန်သောအခါဘာလန်အောက်၌ဝှက်လျက်နေ၏ဘာလန်သည်အမျက်ထွက်၍တောင်ဝေးနှင့်မြဲကိုရိုက်လေ၏ထိုအခါထာဝရဘုရားသည်မြဲ၏နှုတ်ကိုဖွင့်တော်မူ၍မြဲကသင်သည်ငါ့ကို၃ချိန်တိုင်အောင်ရိုက်ရမည်အကြောင်းငါသည်သင်၌အဘယ်သို့ပြုပြီသနည်းဟုဘာလံအားမေးလျင်ဘာလံကသင်သည်ငါ့ကိုကြည်စားပါသည်တကားငါ၌ဓာရှိပါစေသောဓာရှိလျင်သင်ကိုယခုသတ်မည်ဟုမြဲအားဆို၏ကြားတဲ့အတိုင်းပဲနော်မြဲတဲ့ဖက်ပြီးတော့ရံဖြစ်ရတဲ့ဘဝကိုဘာလံရောက်သွားတယ်မြဲကလည်းငါသည်ယနေ့တိုင်အောင်သင်ဤအစည်းကိုအစဉ်ခံရသောသင်ဤမြဲဖြစ်သည်မဟုတ်လောသင်၌တခါမျှဤသို့ငါပြုတ်ဘူးသလောဟုဘာလံအားမေးလျင်မပြုတ်ဘူးဟုပြန်ပြော၏တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီပရောဖက်ဘာလံအတိုင်းပါပဲမိဆာဝါရသမားတွေအန်တီခရစ်ဘက်တော်သားတွေဟာတအုပ်ပြီးတအုပ်အသင်းတော်ဘော်ကိုတက်တက်ပြီးတော့ဖောက်ပြန်ကြီးတရားတွေဟောတယ်ခရစ်တော်ရဲ့ဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားကိုသမာတရားနဲ့သွေဖီပြီးတော့ပောက်ကြရတွေရှောက်ရှောက်ပြောတယ်သိပ်ပန်နီးမကြကြအောင်အဲ့ဒီလိုတွေးရတယ်ဗျဟိုလိုတွေးရတယ်ဗျစသဖြင့်စသဖြင့်ဂရိယံယုံကြည်သူတွေကိုနားယောင်အောင်အမျိုးစုံလုပ်ကြတယ်အပြိုကညာကလေးစီကခရစ်တော်မွေးဖွားတယ်ဆိုတာတကယ်တော့ယုတ်တိမရှိပါဘူးဗျရိုးရိုးတန်တန်လူလင်မယားဆက်ဆံမှုနေပဲဒီကလေးမွေးတာပါဒါပေမဲ့အဖဖခင်သခင်ရဲ့ဝိညာဉ်ကဒီကလေးလေးကိုဆင်းသက်ကောင်းကြီးပေးပြီးတော့အမှုတော်ကိုဆောင်စေတာကတော့အမှန်ပဲဗျအေးကားတိုင်းပေါ်မှာလည်းတင်ပြီးတက်လိုက်တော့တချီတဲ့အဲ့ဒီဝိညာဉ်ပျောက်သွားတာပါဗျာစသည်စသဖြင့်လူဘိန်းကြိုက်အယူအဆတွေလူအတွေးအခေါ်တွေနဲ့သိပ်ပန်နီးမကြကြအောင်တွေအတွန့်အတက်တွေနဲ့ထိုဒေသနာဆိုတဲ့ဧဝံဂေလိကယ်တင်ခြင်းတရားကိုသေးသိမ့်အောင်သူတို့ရှောက်ပြီးတော့လုပ်ခဲ့ကြတော့တာပါပဲဒါ리고ရှင်ယောဟန်ဟာဝိညာဉ်တော်ဤသွန်သင်ခြင်းအဖြစ်သိတာနဲ့အခုအချိန်မှာထပြီးတော့ပြည့်ပြည့်နစ်နစ်တားဆီးပိတ်ပင်ရခြင်းပဲဖြစ်ခဲ့ပါတယ်ဟုတ်ပါတယ်အငယ်30ကိုပြန်ကြည့်ပါထိုဒေသနာတော်မပါသောသူသည်သင်တို့ထံသို့လာလျင်သူကိုသင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်တဲ့မိတ်ဆွေမပိတ်ပင်လို့လည်းမဖြစ်ပါဘူးနော်မတားဆီးလို့လည်းမရနိုင်ပါဘူးအဲ့ဒီလိုလှည့်ပြားသူတွေဟာလောကတဲကိုဝင်နေကြပြီဆိုရကိုပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တွေ့ခဲ့ရပြီးပြီမဟုတ်ဘူးလားလူစားတီအဖျင်ကြွလာတော်မူသောယေရှုခရစ်ကိုညင်းပယ်လျက်လေပြားသောသူအများတို့သည်လောကတည်းသို့ဝင်ကြပြီထိုသို့သောသူသည်လှည့်ပြားသောသူဖြစ်အန်တီခရစ်လေဖြစ်၏တဲ့မိတ်ဆွေတမန်တော်ကြီးအပေါင်းတို့အသက်ပေး၍တည်ခဲ့ရသောအသင်းတော်ကိုပြီးယင်ပြီးပြုစုပေးခဲ့ရပါသောအသင်းတော်တို့ကိုပျောက်ပြက်အောင်ချိနဲ့အားပြော့အောင်ဂယောင်ကရန်းနေဖြစ်ကုန်အောင်အသင်းတော်အပား200ကနေကွဲပြဲ့ပြီးတော့အသင်းတော်အသေးစားကလေးတွေနောက်ထပ်အပား400ဖြစ်အောင်လုပ်မယ်ဒီမိစ္ဆာဝါဒီတွေမစွန်းမသန်အသင်းတော်ကလေးတွေနောက်ထပ်ကွဲပြဲပြီးတော့ပေါက်ဖွာလာအောင်လုပ်မယ်မိစ္ဆာဝါဒီတွေခရစ်တော်ဆန့်ကျင်အယူအဆတွေကိုတိုက်ကိုထိုက်ခိုက်ကြရမှာဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့1930ပြည့်နှစ်လောက်ကတည်းကဓမ္မအမှုတော်ဆောင်စပြီးဖြစ်လာတဲ့ဆရာကြီးဒေါက်တာဂျေဗန်မက်ဂီသူဟာ Presbyterian အသင်းတော်ကြီးအများကြီးမှာအမှုတော်ဆောင်ခဲ့ပါတယ်ဂျော်ဂျီယာပြည်နယ်၊တန်နစီပြည်နယ်၊တက်ဆက်ပြည်နယ်၊ကယ်လီဖိုးနီးယားပြည်နယ်စတဲ့အမေရိကန်ပြည်ထောင်စုကပြည်နယ်ကြီးတွေမှာ သင်းအုပ်ဆရာကြီးတပါအဖြစ်ထင်းထင်းရှားရှားအမှုတော်ကိုဆောင်ခဲ့ပါတယ် Open Door Church လို့ခေါ်တဲ့ဂိုင်းပေါင်းစုံအသင်းတော်ကြီးမှလည်းသင်းအုပ်လုပ်ခဲ့ပူပါတယ် Radio အမှုတော်ဆောင်ကြီးအဖြစ်လည်းတစ်ဖက်ကဆောင်ရွက်ရင်းနဲ့ဓမ္မစာပေတွေကိုလည်းပြုစုပေးသွားခဲ့ပါတယ်အဲ့ဒီအချိန်ကာလရှည်ကြီးအတွင်းမှာယုံကြည်သူအမှုတော်ဆောင်အေယာမပုဂ္ဂိုလ်ကြီးတွေအမြောက်အများနဲ့သူတွေ့ကြုံခဲ့ရတယ်ခရစ်တော်သည်ကယ်တင်ပိုင်သောအရှင်လူစားတီကိုအံ့ဩပွေခံယူ၍မဟာမေတ္တာတော်နှင့်အသက်တော်ကိုစွန့်၍လောကကိုကယ်တင်ခဲ့သောသခင်ဘုရားသခင်၏ချစ်ချင်းမေတ္တာတော်ဖြစ်၍ဘုရားသခင်၏ချစ်ချင်းမေတ္တာတော်အပြည့်သာဂရုဏာအမှုဖြစ်တဲ့ကယ်တင်ခြင်းကြီးစုတော်ဆရာဟာတည်တံ့လာရခြင်းဒီအသွေးတော်နဲ့ဒီကားတိုင်းတရားနဲ့ဒီကယ်တင်ခြင်းကိုယုံကြည်သူအပေါင်းဟာအပြစ်ဘဝမှအသစ်ဘဝကိုရောက်ရှိလာရတယ်ကောင်းကင်အမွေကိုမုတ်ချမလွဲမသွေခံယူရမယ်မြေကြီးပေါ်မှာတဲ့လူသားတို့ကြံစည်၍မမိနိုင်သောအံ့ဩဝမ်းမြောက်ခြင်းစုကျေးဇူးကိုကောင်းကင်အမွေဤစည်ရန်အဖြစ်ခံစားကြရမယ်။အဲ့ဒီလိုအခြေခံယုံကြည်ချက်ကိုသူတွေ့ကြုံသမျှဖန်ရှင်းသူအမှုတော်ဆောင်ကြီးတွေအကုန်လုံးတို့ဟာတသွေးတပန်းတမိန့်တည်ကြည်စွာနဲ့ဖော်ပြအမှုတော်ကိုဆောင်ပြီးတော့အသင်းတော်တို့ကိုပြုစုသွားတာကြီးပဲ။အဲ့ဒီလိုပြောတဲ့အခါကျတော့အမြင်ကလေးတွေအတိတ်ပဲကောက်ယူမှုအသေးအဖွဲကလေးတွေမှာမတူတာမရှိရဘူးဆိုတာမျိုးကိုကျွန်တော်တို့မဆိုလိုပါဘူးနော်ဥပမာပေးရမယ်ဆိုရင်ဒေါက်တာဂျက်ဆန်နဲ့ဂျွန်ဝက်စလီနဲ့အမြင်မတူတာကလေးတွေမရှိရဘူးလားရှိနိုင်ပါလေအဲ့ဒီတိုင်ပဲပေါ့သာသနာပြုဆရာကြီးတွေဖြစ်တဲ့ဒေါက်တာလီဗင်စတုန်းနဲ့ဒေါက်တာရှဝိုက်ဇာကိုအကုန်လုံးအသေးစိတ်တူညီနိုင်ပါမလားတူချင်မှတူမှာပေါ့တူရမယ်လို့ကျွန်တော်တို့မပြောပါဘူးဒါပေမဲ့ကယ်တင်ရှင်သခင်ခရစ်တော်သည်လူသားအားလုံးဤကယ်တင်ရှင်ဖြစ်သည်သူသည်အဖဖျားသခင်ဤဘုံတကောအာနုဘော်တော်ကိုဆောင်၍သမာတရားအတိုင်းကျွန်တော်တို့ကိုအပြစ်မှရွေးနှုတ်လျက်အသက်တော်ကိုစွန့်၍အသွေးတော်အားဖြင့်ကျွန်တော်တို့ကိုဝယ်ယူကယ်တင်တော်မူခဲ့သည်ဆိုတဲ့သစ္စာတရားနဲ့ပတ်သက်လို့ကတော့တဖန်တည်းပဲနှုတ်ကပတ်တော်သည်အလင်းတရားဖြစ်သည်လူသားတိကိုခံယူ၍အဖဖျားသခင်ဤဘုံတော်ကိုထင်ရှားစေသောတရားမပြောက်ပြက်နိုင်သောပရမတ္တသစ္စာတရားဖြစ်သည်ဆိုတဲ့အချက်ကိုစိုးစင်းမြအထိမခံနိုင်တဲ့နေရာမှာတူညီတယ်တသွေးမတိန်လက်ခံယုံကြည်တယ်ဒါဆိုရင်ခရစ်တော်၌တလုံးတဝသည်ဖြစ်လျက်ရှိနေပြီဆိုတာဟာရှင်းနေပါပြီဟုတ်ပါတယ်ကျွန်တော်ယုံကြည်သူတွေရဲ့ဘဝအသက်တာအကြောင်းကိုအေဖဲဩဝါဒစာမှတ်သဆင့်တမန်တော်ကြီးရှင်ပေါလုဘယ်လိုထုံမွန်းခဲ့တယ်ဆိုတာကိုမိတ်ဆွေတို့ပြန်ပြီးတော့နားဆင်ကြည့်စေချင်ပါတယ်အေဖဲဩဝါဒစာအခန်းကြီး2ရဲ့ဏိဂုံးပိုင်းတွေမှာအခုလိုဖော်ပြထားပါတယ်ထို့ကြောင့်သင်တို့သည်တကြွတနိုင်ငံသားမဟုတ်ဧည့်သည်လည်းမဟုတ်တန်ရှင်းသူတို့၏အမျိုးသားချင်းဖြစ်ကြ၏ဘုရားသခင်၏အိမ်တော်သားလည်းဖြစ်ကြ၏အဘယ်သို့နည်းဟုမူကားတမန်တော်တို့မှဆ၍ပရောဖက်များသည်ဟုသောတိုက်မြင့်အပေါ်၌သင်တို့သည်ထပ်ဆင့်၍တိဆောက်လျက်ရှိကြ၏ထိုတိုက်တောင်းအမြင့်ကြောက်ကယေရှုခရစ်ဖြစ်သည်ထိုကြောက်နှင့်ဒရိုက်လုံးသည်ဆိဆက်၍ကြီးပွားသဖြင့်သခင်ဘုရားအဖို့အလို့ငှာတန်ရှင်းသောဗိမှန်တော်ဖြစ်၏ထိုဗိမှန်တော်၌လေဖျားသခင်သည်ဝိညာဉ်တော်အဖျင်ကျင်းဝတ်တော်မူခြင်းအလို့ငှာသင်တို့သည်ငါတို့နှင့်အတူတည်ဆောက်လျက်ရှိကြ၏တဲ့မိတ်ဆွေသောတာရှင်အပေါင်းတို့ခမညာအဲ့ဒီလိုနှုတ်ကပတ်တော်သည်အလင်းတရားဖြစ်သည်ကျွန်ုပ်တို့ယုံကြည်သူများသည်အလင်းတရား၌ကျင်လေ၍အချင်းချင်းချစ်ချင်းမေတ္တာအဖျင်ကယ်တင်ရှင်သခင်ခရစ်တော်အဖဖျားသခင်ဤအိမ်တော်သားများဖြစ်ကြရမည်ဆိုတဲ့အချက်ကိုကျွန်တော်ဟာဘယ်နည်းနဲ့မှပျောက်ပြက်ခံလို့မရနိုင်ပါဘူးနှောက်ရှက်ခံလို့မရနိုင်ပါဘူးမိတ်ဆွေအပေါင်းတို့ကိုယ်တိုင်ကြားနာလျက်ကိုယ်တိုင်မြင်တွေ့လျက်ကိုယ်တိုင်စိတ်စီမျှော်ကြည့်လျက်ကိုယ်တိုင်ထိတွေ့ဆန်းသက်ခဲ့ရပါသောထိုဒေသနာကိုပဲတမန်တော်ကြီးရှင်ယောဟန်ဟာကျွန်တော်အတွက်ဖော်ပြလျက်ရှိနေခြင်းဖြစ်ပါတယ်ဒီနေရာမှာရှင်ပေတရုဩဝါဒစာပထမစာဆောင်ထဲကအခန်းကြီး1အငယ်22မှ25ကိုလည်းကျွန်တော်တွားပြီးတော့သတိရမိပါတယ်။တင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အဖြစ်ဖြစ်ပွားသည်မဟုတ်။မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့သည်ဟုသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်နှုတ်ကပတ်တော်အဖြစ်ဖြစ်ပွားသောကြောင့်ညီအကိုများကိုချစ်အောင်မဆောင်အမှန်ချစ်ချင်းအလို့ငှာစိတ်ထဲမှသမာတရားကိုနားထောင်ဖြင့်ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီစင်ကြယ်သောစိတ်နှင့်အချင်းချင်းအာကြည်သောချစ်ချင်းမေတ္တာရှိကြလောလူမျိုးရှိသမျှသည်မျက်ပင်ကဲ့သို့ဖြစ်လူမျိုး၏ဘုံရှိသမျှသည်လည်းမျက်ပွင့်ကဲ့သို့ဖြစ်မျက်ပင်သည်ညှိုးနွမ်းသွေးချောက်တတ်၏အပွင့်လဲကြွေတတ်၏ထာဝရဘုရား၏နှုတ်ကပတ်တရားမူကားကာလအစဉ်အမြဲတည်၏ ထိုနှုတ်ကပတ်တော်သည်သင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်တဲ့ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့ဒီလောက်အထိကျွန်တော်ကိုအသက်ပေးထားတဲ့သမာတရား၌ကျွန်တော်သည်ယုံကြည်ခြင်းခိုင်မာစွာဖြင့်အမြင့်ဆွဲတည်တတ်နေကြရမှာသာလျှင်ဖြစ်ပါလေရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်17ကိုအငယ်30နဲ့ပူးတွဲတင်ပြပါရစေထိုဒေသနာတော်မပါသောသူသည်သင်တို့ထံသို့လာလျှင်သူကိုသင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်မင်္ဂလာရှိစေသောဟုထိုသူကိုနှုတ်ဆက်လျင်သူ၏ဆိုးရုပ်သောအကျင့်တို့နှင့်ဆက်ဆံရာသို့ရောက်၏ကြည်စံဘလောက်အတိုင်းအတာအထိနှုတ်ကပတ်တော်ပြည့်ညက်ချက်ဟာပြင်းထန်နေပါသလဲမင်္ဂလာပါလို့တောင်းမှနှုတ်မဆက်ကြပါနဲ့တဲ့သူတို့၏ဆိုးရုပ်သောအကျင့်တို့နှင့်ဆက်ဆံရာသို့ရောက်သွားပါလိမ့်မည်တဲ့တမန်တော်အတွက်တမန်တော်ကြီးရှင်ယောဟန်တယောက်ဘာဖြစ်လို့ဒီလောက်တောင်ကာကွယ်နေရပါသလဲဆိုတဲ့အကြောင်းတွေးကိုနောက်နေ့အစီအစဉ်မှာဆက်လက်နားဆင်ကြပါအောင်စို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမန်ကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်ခန်းကြီး1အခန်းငယ်7နဲ့အခန်းငယ်13တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်